တင်းသားရီတိုင်းတဝဲခိုင်တဲ့စစ်ကောင်စီစစ်ကြောင်းဖလှယ်နေတဲ့အတွက်ရွာလုံးချွတ်ထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတချို့ဖမ်းဆီးခံရတယ်လို့လည်းစစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်တဝဲခိုင်တဲ့စစ်အာဖြစ်တင်းလာတဲ့စစ်ကောင်စီကိုပူပေါင်းတိုက်နှိုင်းဖို့တဝဲခိုင်တဲကဒေါ်လှန်ရေးအင်အားစုတွေစုပေါင်းပြီးတဝဲခိုင်တပ်ပေါင်းစုကိုလည်းဖွဲ့စည်းလိုက်ပါတယ်ဒီအချိန်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့နှမ်းလောင်ပြောပြထားပါတယ်ရှင
်တနင်္လာနေ့တိုင်းတဝဲခိုင်လောင်းလုံးမြို့နယ်ထဲမှာနိုဝင်ဘာလအစောပိုင်းကတည်းကစစ်ကောင်စီဘက်ကရော်ရဲထဲဖြန့်ဝင်စစ်ကြောင်းထိုးတာကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးခဲ့ကြပါတယ်အပြန်အလှန်ပစ်ကတ်တာနဲ့ရွာထဲဝင်မီရှိုတာဒေသခံတို့ချို့ဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်စစ်ကောင်စီရဲ့စစ်ကြောင်းတွေရေဖြူမြို့နယ်ဘက်ကပြန်ထွက်သွားပြီဆိုပေမဲ့ဒေသခံတွေကတော့ရွာထဲကိုအလုံးပြန်မဝင်လာသေးဘူးလို့တော်လန်ရဲ့ရဲဘော်တို့ကပြောပါတယ
်စစ်ကြောင်းကရေဖြူဘက်နေထွက်သွားပြီဗျဒီစစ်ကြောင်းတော့ထိုးလာတယ်ပေါ့ထိုးလာပြီးတော့ရေဖြူဘက်ကနေပြန်ထွက်သွားပြီပေါ့ဟိုပြည်သူတွေကတော့အကုန်လုံးဒီဒုစစ်ကြောင်းထိုးတဲ့လမ်းတစ်ချောင်းမှရှိတဲ့ရွာတွေအကုန်လုံးပါတော့ပြေးရတယ်ဗျအကုန်လုံးရှောင်ပြေးကြရတာပေါ့နော်အဲ့တော့အခုလက်ရှိမှာကြတော့ဒီစစ်ကြောင်းပြတ်ပြီဆိုပေမဲ့အကူလုံးလွာတွေမှာတော့ပစ္စည်းတွေတမရှိတဲ့ဟိုဟာပစ္စည်းပစ္စည်းတွေအကူလုံးပေါ့နော်တို့တဲဝါလာတွေရှိတယ်ပေါ့ခွေးသွားတွေရှိတယ်ဟိုရွာပြည့်ကြီးတို့ဖြစ်ပြီးတော့ကြံခဲ့တာပေါ့နော်အခုကတော့ဒီလူတွေတော့တချို့တဝဲတော့ပြန်ခဏကြရည်ပေါ့တချို့ကကြတော့ဒီမလာရေးပြီးပေါ့အခုလက်ရှိနေထားရဘလို့ဖြစ်လာမလဲဆိုတာကိုတို့မပြောတတ်သေးဘူးပေါ့နော်
စစ်ကောင်စီရဲ့တပ်စခန်းတွေတိုက်ခိုက်ခံရတာကြောင့်အင်အားတိုးချဲ့ပြီးတော့စစ်ကြောင်းထတ်တိုးတာတွေလည်းရှိပါတယ်။တော်လန်ရဲအင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်သေးဆုံးတာတွေလည်းရှိခဲ့ပါတယ်။စစ်ကောင်စီဘက်ကတော့တနင်္လာနေ့တိုင်းအတွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်အောင်ညမရှိသေးပါဘူး။ပြည်သူ့ကာကွယ်ရေးတပ်မတော်တဝဲခရိုင်အမတ်တက်တရင်အမတ်နှစ်တက်ရင်နဲ့တဝဲမြို့နယ်တရက်ချောင်းမြို့နယ်လောင်လုံးမြို့နယ်အပါအဝင်ရေဖြူမြို့နယ်ကပြည်သူ့ကာကွယ်ရေးအဖွဲ့တွေပူပေါင်းပြီးတော့တဝဲခရိုင်တပ်ပေါင်းစုကိုပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကဖွဲ့စည်းခဲ့တာပါ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုအောက်မှာရှိတဲ့တဝဲခရိုင်ထဲကတော်လိုင်းရင်အင်အားစုတွေအားလုံးချိတ်ဆက်ပြီးတော့ဘုံရန်သူကိုစုပေါင်းအားနဲ့တွန်းလှန်တိုက်ခိုက်နိုင်ဖို့ပူပေါင်းဖွဲ့စည်းလိုက်တာလို့တော်လိုင်းရင်ရဲဘော်တို့ကပြောပါတယ်
ကျွန်တော်တို့အခုလက်ရှိပေါ်နေတဲ့ပုံကတပ်ပေါင်းစုမဖွဲ့ခင်ပေါ့မဖွဲ့ခင်တည်တော့ကျွန်တော်တို့ကကိုလုံးပူပေါင်းပြီးတော့ပေါ့နော်လိုကယ်ရောကျွန်တော်တို့နေမိနေမှာရှိတဲ့အဖွဲ့အစည်းတွေရောကိုလုံးပူပေါင်းပြီးတော့တိုက်ခိုက်တဲ့ပုံစံနဲ့တွားတာဗျအခုလက်ရှိမှာတော့ကျွန်တော်တို့ဒီအဖွဲ့အစည်းဟောပေါ့နော်တပ်ခဲတပ်ပေါင်းစုကတော့ဖွဲ့လိုက်ပြီပေါ့နော
်ရော်ရီထဲဝင်စစ်ကြောင်းထိုးနေတဲ့စစ်ကောင်စီအဖွဲ့နဲ့တော်လိုင်းရင်အင်အားစုတွေနိုဝင်ဘာ24ရက်နေ့ကလည်းရေဖြူအနောက်ဘက်ချမ်းမှာနှစ်နာရီကြာတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်အနာသိမ့်မိတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်ပစ်တိပခါတွေကြားတနင်္လာနေ့တိုင်းတဲ့ကဒေသခံတွေဟာမကြာခဏဆိုသလိုစစ်ရှောင်နေရပြီးတော့အိမ်မပြန်နိုင်သေးတဲ့အခြေအနေမှာအကူအညီတွေလိုအပ်နေတာပါစစ်ကောင်စီဘက်ကတချို့နေရာတွေမှာကုန်စည်တရုတ်ခွင့်ကတ်သက်ထားတဲ့အပြင်လက်နက်ကိုင်တိုက်ခိုက်တာတွေလည်းရှိနေတယ်လို့စစ်ရှောင်ကူညီနေသူတွေကပြောပါတယ
်စစ်ကောင်စီရဲ့စစ်တပ်ကလက်ကြောင်းတွေအလုပ်ပိတ်ထားလေအိုစစ်ဘေးဆောက်ရောဒီရွာထက်ပြည်သူတွေပါခုချက်ခိုးနေဟိုစမ်းနေရိုက်ခေါတွေမခုလဲန်တပြီမှာတော့ဝယ်ရတဲ့အနေထားရှိတယ်။တော့ဝယ်တဲ့အနေထားမှာဆိုသူတို့နဲ့ပြေပြေတိုးလို့ရှိတော့သူတို့ကလက်နေကြီးတွေဒုံးနေချတယ်။အဲ့ဒီမှာမတည်ပဲနဲ့လော့လာတဲ့လူဆိုရင်တော့ကဲကောင်းတာပေါ့ဟိုတချို့ဆိုလို့ရှိရင်ဒီလက်နေကြီးစားတွေလက်နေကြီးအငယ်တွေထိပြီးမှတည်သွားတဲ့လူတွေရှိတယ်။ဒဏ်ရာရတဲ့သူတွေရှိတယ်အဲ့လိုမျိုး
တနင်္လာနေ့တိုင်းထက်မှပြည်ခဲ့တဲ့အော်တိုဘားလာထဲထိတွေ့တိုက်ပွဲ40ကြိမ်ထက်မနည်းရှိခဲ့တယ်လို့ FE5 တနင်္လာနေ့ကထုတ်ပြန်ထားပါတယ်။တနင်္လာနေ့မြို့နယ်ပူလောမြို့နယ်နဲ့လောင်လုံးမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးတော့ရက်ရှည်တိုက်ပွဲတွေလည်းတောက်လျှောက်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကစစ်ကြောင်းထိုးဝင်ရောက်တာနဲ့လက်နက်ကြီး drone နဲ့လေကြောင်းအသုံးပြုတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။